င်းဝင်းရဲ့လေကြောင်းကာကွယ်ရေးစင်တွေကိုတနင်္လာနေ့ကတရုတ်ဂျက်လေယာဉ်အဆင့်25ဆင့်ကျူးကျော်ဝင်ရောက်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဒါဟာဒေသရင်းမှာတရုတ်ရဲ့ရန်လိုလှုပ်ဆောင်မှုတွေတိုးလာနေတဲ့အတွက်အမေရိကန်နိုင်ငံခြားဝန်ကြီးအန်သနီဘလင်ကင်သတိပေးပြီးနောက်တစ်နေ့မှာဖြစ်ပေါ်ကျလာပါ။တိုက်လေယာဉ်18ဆင့်အပါအဝင်တရုတ်ဂျက်လေယာဉ်တွေဟာထိုင်ဝမ်ရဲ့ADIZ လေကြောင်းကာကွယ်စုံတွေကိုဝင်လာတာကြောင့်ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကလည်းသူတို့ထွက်သွားအောင်သတိပေးချက်တွေထုတ်လွှင့်ပြီးလေရင်တွေကိုစောင့်ကြည့်ခဲ့ရတာပါ။ဒါဟာဒီလထဲမှာပဲ10ရက်မြောက်ဇက်တိုက်ကြီးကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဝန်ကျင်အခြေအနေပြောင်းလဲအောင်တရုတ်ဘက်ကလည်းမကြိုးစားဘူးနဲ့ဒီလိုကြိုးစားမယ်ဆိုရင်ကြီးမားတဲ့အမှားကျူးလွန်တာမျိုးဖြစ်လာမယ်လို့တင်းနင်းနေနေကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတိပေးခဲ့တာပါ။ထိုင်ဝမ်ကိုတရုတ်နိုင်ငံနဲ့သတ်မှတ်တဲ့ One China ရဲ့အစိတ်အပိုင်းဖြစ်တဲ့သတ်မှတ်မှုကိုလက်မခံတဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်က2016ရွေးကောက်ပွဲကနေတက်လာခြင်းကစပြီးတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာနေတာပါ။တရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုကအခုချိန်မှာအထွတ်တိတ်ကိုရောက်နေပြီလို့အမေရိကန်အရာရှိတွေကရောနိုင်ငံရေးသုံးသပ်သူတွေကပါသတိပေးနေပါတယ်။မနစ်တုန်းကလည်းထိုင်ဝမ်ရဲ့ ADIZ လေကြောင်းကာကွယ်ရေးစံတဲ့ကိုတရုတ်ဂျက်လေယာဉ်တွေကျူးကျော်မှုဟာအချိန်ပေါင်း380လောက်ရှိတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။